တခါကြီးနဲ့မြပိုင်းကိစ္စကြောင့်မြန်မာနိုင်ငံအပေါ်ကြားရောက်နေတဲ့နိုင်ငံတကာဖိအားတွေရော့ချသွားနိုင်ဖို့နိုင်ငံတကာကျွမ်းကျင်သူပါဝင်တဲ့ဓာတ်မလိုက်စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတဲ့လို့ US Campaign for Burma ရဲ့အမှုဆောင်ဒါရိုက်တာဟောင်းဖြစ်တဲ့မြန်မာနိုင်ငံရေးလေလာသူဦးအောင်တင်းကပြောပါတယ်ရိုဟင်ဂျာတွေနဲ့ရခိုင်ပြည်နယ်တွေကလူနည်းစုအတိုင်းဝန်းတွေရဲ့လူခွင့်အခြေအနေကိုစောင့်ကြည့်နိုင်ခွင့်နဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်အလက်ရှာဖွေအဖွဲ့ကိုဝင်ခွင့်ပြုဖို့တောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်ကိုလူခွင့်ကောင်စီမှမနေ့ကချမှတ်ခဲ့ပါတယ်။ဒါမှမဟုတ်ဒီဆုံးဖြတ်ချက်ကိုမြန်မာကိုယ်စားလှယ်ကဂျနီဗာမှာချက်ချင်းကန့်ကွက်ခဲ့ပါတယ်။ရခိုင်ပြည်ထနာနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဒီချက်တွေကိုအဓိကထားတောင်းဆိုနေချိန်မှာမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်သင့်တယ်လဲဆိုတာကိုမက်ဆီမြန်မွန်ကကိုအောင်တင်ကိုဆက်သွယ်နေနေထားတာမှာသူကခုလိုစပြောပါတယ်
။ပထမအချက်ပေါ်ပြန်ပြန်လာမဲ့သူတွေအတွက်ကြုံကြုံရေးစိတ်ချမှုလို့လူ့အခွင့်အရေးပါမခင်ရရှိဖို့ဆိုပြီးတော့ဟိုတောင်းဆိုတာရှိတာပေါ့။ဆိုတော့ဒီကဟာနဲ့ကျွန်တော်တို့ကချင်းပဲဆိုရင်သဘာဝကျတဲ့စိတ်ကူတော့ပေါ့ဗျာ။ကျွန်တော်တို့ကဒီဘက်ကဟိုပြန်လဲထွက်သွားတယ်ဒီသူ့လိုလိုထွက်သွားကြတယ်ပြီးတော့ပြန်နေလက်ခံမယ်။ကျန်တဲ့လက်ကမလို့အရှင်ကြီးရှိတယ်။သို့တော်လည်းဒီတစ်ခေါက်ကျတော့ခိုးလုံးကလိုမျိုးကြံပြန်လာကြသူကြီးကျန်တဲ့လက်ခံလည်းမရတော့ဘူးကြ။ကျွန်တော်တို့ကဒီပြန်ဝင်လာတွေကိုဆွေးဆွေးပြီးတော့တကယ်လို့နိုင်ငံသားဖြစ်တဲ့ဆိုလို့ရှိရင်ဒီကြားအချက်လက်တွေအထောက်အထားကြီးကန့်ကန့်နဲ့ဆိုပြီးသူတို့နိုင်ငံသားဖြစ်ဖို့ပြရမယ်။ပြီးတော့နိုင်ငံသားဖြစ်ဖို့ပြည်လို့ရှိတဲ့ဒီကျန်တဲ့အတိုင်းအတာတွေအနှံ့ကြပါသူတို့တက်လက်ဆိုနေတယ်ကိုပြရမယ်။ဒါကအဲ့လူတွေရဲ့လုံးဝစီဝိုင်းနိုင်ငံရေးအစအစပဲနောက်ဆုံးဒေါက်တူကြီးအစအစကတောင်းပြနေရတယ်အဲ့လိုတောင်းပြနေမှသာဒီတစ်ခါကဟိုနိုင်ငံတကာရဲ့စိတ်ကူကမှုကျွန်တော်ကဖြူချောင်းနေမှာပေါ့အခုကျွန်တော်တားလိုက်တော့ဒီမြန်မာဆိုတဲ့ဒီဒီမတ်တက်အစုံနဲ့နိုင်ငံသားစုတဲ့အစာချုပ်မှာဆိုလို့ရှိရင်လေဒီကုလသမဂ္ဂဒုက္ခသည်များအေဂျင်စီကိုဒီဒုက္ခသည်များပြန်လည်ဝင်ရတဲ့ပြည်သားမှာပါဝင်ကူညီဖို့လက်ခံလာရဆိုတာပါတာကိုဆိုတော့ဒီလောက်တဲ့လုံလောက်ပဲတင်ပါတယ်ဒီတဲ့ပုံလဲဟိုဒီလိုဝင်ရောက်ပြီးတော့ဟိုဆက်ဖက်တာမျိုးတော့ကျွန်တော်တို့ဘလူးကြီးနဲ့မှတတ်မခံသိဘူးပါဗျာဒုတိယအချက်ကကျတော့ဒီစုံစမ်းစစ်ဆေးနဲ့ပတ်သက်လို့ပေါ့အဲခုလသမဂ္ဂလူ့ခွင့်ကောင်စီနဲ့ပြီးတော့ဒီ set finding ရှိပါတော့ဒီအချက်တက်ရှာဖွေကော်မရှင်ဖွဲ့ပြီးတော့ကြာပြီဒီဒီကျွန်တော်နိုင်ငံဝန်ကုန်းသိဘူးတခါမှကျတော့ကျွန်တော်တို့ကဒီနိုင်ငံတကာဆွဆွဲချက်တွေကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ဒီလွတ်လပ်သောနိုင်ငံတကာကော်မရှင်ပြည့်ရလိုအပ်တာတော့အမှန်ပဲဗျာဒီကနေ့ကျေးဇူးနာနဲ့ပတ်သက်ပြန်ပြောင်းပြီးဖို့အတွက်ဟိုကိုပြန်နံကောင်းတဲ့ကော်မရှင်ဖွဲ့စည်းသူတို့မျိုးပေါ့ကျွန်တော်အသက်ကလည်းဒီလွတ်လပ်သောနိုင်ငံတကာကော်မရှင်တရားကိုဖွဲ့စည်းပြီးတောင်းပြီးဖို့လိုအပ်တယ်အဲကျွန်တော်ကြားပြချင်တာကတော့ဒီအဲ့ဒီလိုနိုင်ငံတကာကော်မရှင်ကဒီလူ့ခွင့်အခြေခံစစ်ဆေးတာဖို့ခွင့်နဲ့ဒီဒီခါကြီးနဲ့ပြဿနာရေးတစ်ခုလုံးကိုဒီရာဇဝတ်ဖြစ်ွားတဲ့အများကြီးတစ်ခုဖြစ်သတ်မှတ်ပြီးတော့ဒီရာဇဝတ်ဖြစ်ွားတဲ့နောက်မှာဒီအဲရာဇဝတ်ကြီးဘာကြောင့်ဖြစ်ပွားရလဲဆိုတာကိုရှင်လဲစစ်ချင်တဲ့ဒီ forensic ခေါ်တာပါလေနော်အမှုကင်းကိုတောက်ကြောင်တောက်ကြောင်ပြန်စစ်ကြည့်တဲ့စစ်ဆေးမှုမျိုးလုပ်တာမျိုးတော့လုပ်နေနေကျင်တာပဲဒါကျွန်တော်အကြံပြုချက်ပါအ
ဲအခုကိုအောင်တင်ပြောခဲ့တယ်လို့မျိုးတကယ်တမ်းဒီလိုဗမ်မလိုက်ပဲနဲ့နိုင်ငံတကာကလည်းလက်ခံနိုင်လောက်တဲ့သူတွေပါဝင်တဲ့ရှင်လဲစစ်ဆေးမှုအဖွဲ့ကြီးကိုလုပ်ဖို့ဆိုတာကအစိုးရအနေနဲ့ရောအဲ့လိုလုပ်ဖို့အတွက်မှာဟိုအခက်အခဲတွေရှိနိုင်တယ်လို့ရောတွန်းနိုင်လားရှင်
ဒီစစ်ဆေးမှုကအစိုးရနဲ့တက်မတော်နဲ့20သဘောတူမှာဖြစ်နေတင်ပါတယ်။ဟိုရခိုင်ပြည်နယ်ကျေးဇူးနာတဲ့ကိုပြင်းနယ်ကော်မရှင်ဖွဲ့စည်းတော့ကြာတော့အစိုးရဥဆောင်နဲ့ဖွဲ့စည်းလို့ရတယ်။အဲ့ကိုပြင်းနယ်ကော်မရှင်ကလည်းဒီ hybrid ခေါ်တော့ရတယ်။နိုင်ငံသားပညာရှင်တွေပါပြီးတော့ပြည်တွင်းကပညာရှင်တွေပါပြီးတော့လွတ်လပ်လပ်ဆီဆဲခွင့်ရတယ်။ဒါပေမဲ့အခုဒီရခိုင်ပြည်နယ်ကျေးဇူးနာဟုတ်ဒီဩဂုတ်လ25ရက်နေ့နောက်မှရှိတဲ့ကျေးဇူးနာတွေကိုစုံစမ်းစစ်ဆေးကြည့်တော့အစိုးရအနေနဲ့တက်မတော်နဲ့ဟိုသဘောတူညီမှုရှိဖို့တို့ရတာပေါ့။
ခုလက်ရှိအခြေအနေမှာကြည့်လို့ရှိရင်ဒီနိုင်ငံတကာအတိုင်းအဝိုင်းကဒီကမာနိုင်ငံပေါ်မှာဖိအားရဲ့အင်မတန်များနေတယ်။ဥပမာမနေ့ကတော့လိုမျိုးကုလသမဂ္ဂလူ့ခွင့်ကောင်စီမှာအခုဆွေးနွေးပွဲမြန်မာရေးနဲ့ပတ်သက်ပြီးတော့လုပ်ရတာမျိုးရှိတယ
်။
ပြီးခဲ့တော့ဒီဒီမလာတော့ကပဲဒီလူငယ်ရေးကောင်စီဥက္ကဋ္ဌကနေပြီးတော့မှကြေညာချက်ထုတ်ပြန်ထားတယ်။ဆိုတော့အထုတ်ပြန်ချက်ဒီရောက်ဆိုလို့ရှိရင်လည်းဒီရဲ့ဘိုင်းတွင်းမှပြန်ပြီးတော့ဒီကုလသမဂ္ဂတွင်းဟူချုပ်ကနေပြီးတော့ဒီလူငယ်ရေးကောင်စီကိုရခိုင်ခြေနေဖြစ်ပေါ်တိုးတက်မှုကိုပြန်ပြီးတော့သူ briefing ပေးရမယ်ပေါ့လေ။ဆိုတော့ဒီလိုမျိုးဟိုဖိအားတွေလည်းများနေတယ်နိုင်ငံတကာရဲ့အာရုံစိုက်မှုတွေလည်းတိတ်ပြီးတော့များနေတယ်ဆိုတော့ဒီဟာရီယာတိတိကျပို့ပြီးတော့အခြေအနေတွေဘယ်လောက်ထိဆိုးလာနိုင်တယ်လို့ရောတွေ့လို့ရလဲ
။ခုတိုင်းကဖိအားတွေကကျွန်တော်ဟိုတုန်းထက်ကနေဆိုင်အများကြီးပြင်းလိုက်ကြ။ပြင်းနေဆိုတော့ညရေနုံကတော့ပြားထားပါတော့ရှိခွားတိတ်ဆုံးလာရှိနေတော့ဟိုချက်ချင်းပြီးသွားတာပေါ့။အခုကတော့ရှိခွားတိတ်ဆုံးတွေမရှိသေးတဲ့ကကြတော့ဒီပြင်းထန်မှုဆိုတာချက်ချင်းမသိရသေးဘူး။တန်းပြူကိုအချက်တကယ်ပြအောင်တိတ်ခါကြရတဲ့အချိန်လည်းရှိသေးတာပေါ့။ဆိုတော့လည်းရှိခွားတိတ်ဆုံးမှုလို့ပြောဆိုရတဲ့ကျိုးဆက်တွေကနောက်ဆက်တွေလာနေတာပေါ့နော်။ဒီမှာအစိုးရကတော့တူတူချင်းလှုပ်တာမှုတော့မှာပဲ အမဒီရိုဟင်ဂျာတွေထောက်ခံနေလို့ရှာတော့ရက်ဆက်ဖို့ညရဲ့ PR နဲ့တပ်ဆိုင်ရာကွန်ကရစ်ချုပ်တော်တွေကနေပြီးတော့ဥပဒေပြဋ္ဌာန်းရတဲ့ဒီကြီးပွားတိုက်စုံမှုတွေကပြီးရှေ့ပါဇက်ရက်ဇက်ရှိနေတာပေါ့ဒီမှာနိုင်ငံမှာယင်းနှုံးတော့လုပ်ဖို့အတွက်တပ်ဆိုင်ရာကွန်မတီကိုတားမြစ်တာတွေဒီမှာနိုင်ငံတွေရောဟိုထွက်ဖို့အတွက်ကွန်မတီကို PR ပေးတာတွေဒီမှာဒီကထုတ်တဲ့ပြည်ရှိတွေကိုမကွယ်ဖို့အတင်းပြမှုအတွက်နိုင်ငံတကာအစိုးရတွေကို PR ပေးဒါရဲ့ဇက်ရက်ဇက်ဖြစ်လာနေတဲ့အသားအတာတွေပေါ့ဆိုတော့ကျွန်တော်တို့ကဒါကြောင့်နိုင်ငံကဖျားဖို့ရတာမအရင်မကြည့်ပါဘူးဆိုကိုကိုဆန်ဆောင်နေလို့မရပါဘူးတကယ်လို့ဆန်ဆောင်တဲ့ဆိုလို့ရှိရင်ဒါအမှန်တရားကိုသိချာပါတယ်လို့ပြောချင်တယ်ဒီတစ်ခေါက်ပုံဆိုတာကဒီအခုဒီတစ်ခေါက်ကရင်းကြအတိုင်းနဲ့ကျတော့စိုးတော့လက်လက်ကြီးပါတဲ့ဟိုနိုင်ငံရဲ့အချက်တွေရနေတာပေါ့နိုင်ငံရဲ့တွေရတဲ့အခါကျဒီမျက်တွေကိုဒီတစ်ခါမှသူတို့မရှိတဲ့ပြင်နိုင်ငံကထောက်ခံမှုတွေစိုးပြီးတော့သူတို့ကဒီခေါက်တကယ်ကျူးစားလာကြတော့ပြန်ဝင်ရအောင်လည်းမကဘူးနိုင်ငံသားလည်းကြည့်ရမယ်သူမျိုးစုတွေတိကျကြည့်ရမယ်ရှိတယ်အဲ့ဒီတော့ဒီသူကဟိုရည်ရချက်ထားတဲ့သဘောရှိတယ်ဒါကြောင့်ကျွန်တော်ဒီသက်သာကျွန်တော်တို့ရှိရနေလေဘူပါရရပြတ်သားတဲ့မှုတခုချဝင်လို့အဲ့ဒါပါလဲဆိုတော့ပြောင်းလာတယ်လို့လက်ခံတယ်နိုင်ငံသားချစ်ခွင့်ရှိရတယ်လို့နိုင်ငံသားချစ်ခွင့်ပြတယ်ဆိုတော့လေတိုင်းရင်းသားလူမျိုးစုချစ်ခွင့်တော့ပယ်တော့မှမပြီးနိုင်ဘူးဆိုတာမျိုးပေါ့ဒါအဲ့ဒါမျိုးရှင်းလင်းပြတ်သားတာနဲ့ဟိုအခုရစာပြီးတော့ဘူပါရတခုချမှတ်ထားဖို့လိုပါတယ်